ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲပက်စလေးတာဝန်တက်တန်းကုံဆုံးမှုမိနစ်ပိုင်းလုံမှာပဲအချိန်တော်ကြာစောင့်ဆိုင်းနေခဲ့ရတဲ့တရုတ်နိုင်ငံရှင်ချန်းဒေသကလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။တရုတ်ဆိုရကကန့်ကွက်နေတဲ့ဂျမ်းမှာပဲဗိုလ်ထုနေကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဝီဂါမွတ်စလင်အများစုရှိရာကိုပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေသကလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတာပါ။ရှင်ချန်းဒေသကဝီဂါတွေနဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်ကြောင်းလည်းအစီရင်ခံစာကဖော်ပြခဲ့တာပါ။အစွန်ရောက်ဝါဒီတွေကိုနှိမ်နင်းမှုဆိုပြီးတရုတ်ဆိုရရဲ့ရှင်ချန်းဒေသကလုံရွက်တွေထဲမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဆွဆွဲချက်တွေအတွက်နိုင်ငံတကာကအရေးကြီးတုံ့ပြန်ကန့်တွယ်ဖို့လည်းတိုက်တွန်းထားပါတယ်။အစီရင်ခံစာကိုထုတ်ပြန်မှုအသင့်ဖြစ်နေတာလားနဲ့ချီကြာနေပြီလို့လည်းအနောက်တိုင်းတန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတွေကိုကူကာပြီး AP သတင်းကဖော်ပြပါတယ်။ဒါပေမဲ့လည်းလေးနှစ်တက်တန်းကုံဆုံးမှုမိနစ်ပိုင်းလို့ဗိုလ်ထုနေ့ချမှာကုလသမဂ္ဂလူခွင့်ရေးရုံးကအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။